ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့မိန့်ခွန်းအရာပေါ့ခင်ဗျာသူ့ရဲ့ရည်တည်ချက်ကိုဆရာတို့လေ့လာသူတွေနဲ့ဘယ်လိုများအကဲဖြတ်လို့ရပါလဲခင်ဗျာ
နိုင်ငံတကာတောင်းပြလေ့လာတဲ့လူတွေရဲ့အမြင်အရကိုကျွန်တော်တို့မြန်မာပြည်တောင်းပြလေ့လာသူတွေရဲ့အမြင်အရပေါ့ဒီအမြင်အရအလုံးပေါ်မှာကျွန်တော်တို့ရရှိတဲ့ပတင်းအခြေအနေတွေပေါ်မှာခြေခံပြီးတော့သုံးသပ်တာပေါ့ဗိုလ်ချုပ်မင်းအောင်လှိုင်ကိုဗိုလ်ချုပ်ကြီးတိုင်းရှေ့ကနေပြီးတော့သူစိတ်ကြိုက်ကောင်းကောက်ပြီးတော့သူလမ်းကြောင်းအတိုင်းဆက်ပြီးတော့သွားမယ်လူသူ့လမ်းစဉ်ကိုကာကွယ်မယ်လူအထူးသဖြင့်သူနဲ့နာဝတ္တနာပါဖြစ်တဲ့လူဟန်ဒီကိုဆရာနာရှင်များအဖြစ်အုပ်ချုပ်သွားတဲ့ပုဂ္ဂိုလ်များကိုအကာအကွယ်ပေးနိုင်မယ်လူပေါ့လေဒီလိုလူမျိုးကိုသူရှာတာကိုဒါကြောင့်မို့ဘုရားမင်းအောင်လှိုင်ရတော့ဒါသူ့အမိန့်ကိုနာခံမယ်လူသူ့ကိုတစ္ဆာခံမယ်လူဒီအနာဂတ်ကိုလည်းပဲအကာအကွယ်ပေးမယ်လူဆိုတော့သူတို့ဆေးဥစုကိုဆက်လက်အကာအကွယ်ပေးသွားမယ်လူဆိုပြီးတော့ဒါသူ့ကိုဘုရားကြီးတရှိတာရာလူကိုခတ်အပ်တယ်လို့ကျွန်တော်တို့အဲ့လိုယူဆတယ
်။သူ့ရဲ့မိန့်ခွန်းထဲမှာပေါ့လေအထူးကြဆုံးအချက်အနေနဲ့ဆရာတို့ဘယ်လိုအချက်တွေကိုအကဲခံမိခဲ့ပါလဲခင်ဗျာ
။အထူးကြဆုံးအချက်ကတော့သူ့ဒုတာဝန်အရေးတော်ပါကိုဆက်ပြီးတော့ကာကွယ်သွားမယ်ဆိုတာတစ်ချက်ပေါ့လေ။အဲ့ဒီထဲမှာတပါးလေးပဲတမတော်ကနေပြီးတော့နော်2008ဖွဲ့စည်းပုံကြီးမှာလူတွေအေးအေးချမ်းချမ်းနဲ့ဒီဖွဲ့စည်းပုံကြီးမော်လာအောင်တိုးပြပေးနိုင်အောင်ပေါ့လေ။အဲ့ဒီကိစ္စမှာတမတော်ကကာကွယ်ပေးနိုင်ရတယ်။အဲ့တော့ဒီဖွဲ့စည်းပုံကြီးကလည်းလူတကယ်ဆန္ဒသဘောထားမဲ့ဆန္ဒကြီးဘောလာတယ်ပဲလို့ဖြစ်တယ်ဆိုတာပဲပြောတယ်။အဲ့ဒါပြင်ပြီးခဲ့တဲ့ရွေးကောက်ပွဲမှာလည်းလူတွေအေးအေးချမ်းချမ်းနဲ့သူတို့စိတ်ကြက်သူတို့ရွေးချယ်ခြင်းနဲ့လူရွေးချယ်ဖို့ရအောင်ပါတီစံဒီမိုကရေစီရွေးကောက်ပွဲဖြစ်နေအောင်တမတော်ကဆောက်ရှောက်ပြီးတော့အကောင့်တွေပေါ်ပြနိုင်ခဲ့တယ်စသဖြင့်ပေါ့။အဲ့တော့တမတော်ကဆက်ပြီးတော့ဒီ2008ဖွဲ့စည်းပုံကိုဒါကိုဆောက်ရှောက်သွားမယ်ဆိုတဲ့အချက်ကြီးဆိုရအကြောင်းလည်းဖြစ်သွားပြီ။သူကလည်းဥစဉ်ဥစဉ်ဖြစ်တယ်။ဖြစ်တဲ့ပေါ်ကွာအခြေအနေချင်းချင်းနေရောအကြောင်းလည်းဖြစ်နေတဲ့ကာလမှာဒီကာလမျိုးမှာတကယ်တော့သူသဘောနဲ့သူပြောတာဆိုရင်ပြောစရာကြီးတခြားအများကြီးရှိတယ်။ဒါပေမဲ့လို့အခုသူပြောတာလေးကဘာလဲဆိုတော့အဲဘုံဘုံကြီးတန်းရှင်ပြောထားခဲ့တဲ့မင်းကွန်းမှာအချက်လက်ဒီတွေကအမြဲအချက်မပြပြောလို့ဆိုတာရှိတဲ့အချက်လက်ဒီဟိုကတန်းရှင်ပြီးတော့ပြောလို့ရှိရင်ဘုံဘုံကြီးတန်းရှင်ရဲ့မင်းကွန်းကအဟောင်းနေတဲ့တောက်မှုချက်တွေကိုထူးထူးပြီးပြောသွားတာတွေ့ရတယ်။နော်ဒါကြောင့်မို့ကျွန်တော်တို့ကသူကအဲ့ဒီလိုမူလလမ်းကြောင်းတိုင်းသွားမယ်ဖြစ်တယ်။ဘုရားကြီးလမ်းရွှေကိုအကာအကွယ်ပေးမယ်ဖြစ်တယ်
။တစ်ဖက်ကလည်းသူဟာငယ်ရွယ်တဲ့မျိုးဆက်တဲ့ကောင်းဆောင်တူဖြစ်တတ်တာပေါ့လေ။ဘုရားကြီးတန်းရွှေဒုထက်ပို့ပြီးတော့ပျော့ပြမှုရှိတယ်ဆိုပြီးတော့မြင်သူတွေလည်းရှိတယ်။သူ့စီရောဘာများမျှော်လင့်စရာရှိတော့ခင်ဗျာ
။အဲ့ဒါကတော့ကျွန်တော်ထင်တယ်သူကအမိန့်နာကမှုနဲ့သွားမှာ။သူ့အနေနဲ့လူငယ်မျိုးဆက်တဲ့တယောက်ဖြစ်တာမှန်တယ်။အဲဒီသူအပြောင်းလဲဖြစ်မလားမဖြစ်ဘူးလားဆိုတာကတော့သူ့ကိုဝန်းရံနေတဲ့သူနဲ့ဆက်ဆက်နေကြတဲ့အောက်ကဒီဘုသူများအစားဆိုင်ဖို့အဲ့လိုဖြစ်လို့ရဲ့သဘောထားတာတွေလည်းလိုတာကို
ဘုကျုပ်ကြီးမင်းအောင်လှိုင်ရပါလေအရင်ဘုကျုပ်ကြီးနေဝင်းတို့ဘုကျုပ်မူကြီးစောမောင်တို့လို့ပေါ့လေအာနာသိမ့်ဖို့အလားအလာကိုဘယ်လိုများအကဲဖြတ်လို့ရပါလဲခင်ဗျာ
ခုလက်ရှိပုံစံအနေထားအတိုင်းကတော့သူတို့ကလည်းရည်ရွယ်တက်တယ်လေတကသူတို့ကတော့မွေထားနေတာပေါ့လေဖွဲ့စည်းအုပ်ချုပ်ရေးဆရာဦးတွေကိုကာဝဲရမယ်ဆိုတဲ့ကတို့ကလည်းအာနာသိမ့်မှဆိုရလဲပဲဘုကျုပ်မူကြီးအလိုကျသူ့အနေနဲ့ဖန်ဖြတ်ထားပြီးသားရှိကုန်ရတယ်လို့ကျွန်တော်တို့အကြမ်းအဲ့လိုခံမလို့ရပါတယ်
ဆရာဦးစင်လင်ကိုကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ပါပြီလို့ပြောပါ